ချင်းပြည်နယ်မင်းတပ်မြို့နယ်မှာလေပြင်းတိုက်ပြီးမိုးတဲထန်စွာရွာသွန်းမှုကြောင့်စစ်ပြေးဒုက္ခသည်တွေယာယီခိုလုံနေတဲ့စခန်း30လောက်ထိခိုက်ပျက်စီးခဲ့ပါတယ်။တနင်္လာနေ့ညကမိုးရွာပြီးလေပြင်းတိုက်ခတ်မှုကြောင့်မိုးကအမိုးတွေတနည်းမိုးတွေနဲ့ယာယီဆောက်လုပ်ထားတဲ့ယာယီတဲအများပြားပျက်စီးခဲ့တယ်လို့ဘာသာရေးဆရာတော်တူကပြောပါတယ်။ယာယီခိုလုံနေတဲ့နေရာတွေပျက်စီးကုန်တာကြောင့်မိသားစုယာနဲ့ချီနောက်ထပ်ဒေသရွာမှာရှေ့ပြောင်းနေကြရပါတယ်။ဒီအခြေအနေကြောင့်ရန်ကုန်ကလာတဲ့တရင်ကိုတော့မမြတစင်အောင်ကတွေ့ပြပေးမှာပါခင်ဗျာ။
AP 18ရဲ့တနင်္လာနေ့ကချင်းပြည်နယ်မင်းတပ်မြို့နယ်မှာလေကြီးမိုးကြီးကျခဲ့လို့စစ်ပေးဒုက္ခသည်တွေယာယီခိုလုံနေတဲ့ဒုက္ခသည်စခန်းတချို့ထိခိုက်ပျက်စီးခဲ့ပါတယ်။ယာယီဒုက္ခသည်စခန်းပေါင်း30လောက်ကပလတ်စတစ်မိုးတွေဓနီမိုးတွေနဲ့စောက်ထားတဲ့တဲဥတွေပျက်စီးသွားတယ်လို့ခရီးရန်ဘာသာရေးဆရာတော်တဦးကပြောပါတယ်။ယာယီတဲဥတွေပျက်စီးကုန်တဲ့အတွက်အိမ်တော်စု300လောက်နီးစပ်ရာဘုရားကျောင်းစာတင်ကျောင်းနဲ့ဘုန်းကြီးကျောင်းတွေမှာပြောင်းရွှေ့ခိုးလုံနေထိုင်နေရတယ်လို့လည်းပြောပါတယ်
။မိသားမျိုးနယ်မှာတော့တော်တော်လေးဟွာသခန်းကြီးကဒီလုံတိုင်းနဲ့ဒီနဲ့တော်များများပျက်စီးတာကိုရှိပါတယ်။မြို့ပေါ်မှာလည်းဒီယာယီခိုလုံတဲ့ဟာဒီဘုံလုံးကြလပတ်နဲ့လုံတဲ့ဟာတွေပျက်စီးတယ်။ဒီအိမ်မာနေတဲ့ဒီအဆောက်အဦတတနာအဆောက်အဦမှာနေတဲ့လူတွေတော့ဆုံဆုံပြတ်မှယာယီတဲ့ဟိုတမဘုံလုံးကပျက်စီးနေတယ်။ခံမှန်းတာကတော့ဒီသခန်းသုံးဆယ်ပါဝန်းကျင်ရတော့ထိခိုက်မလို့ရပါလေ။အမိသားရဘုရားကျောင်းတော့မိသားရသာတင်ကျောင်းတော့မိသားရဖုန်းကြီးကျောင်းတွေမှာတော့နောက်ဆုံးသူတို့ရေးစားတဲ့နေရာမှာယာယီတို့ရှိကြတယ်။ဟိုကသူ့ရပါဝန်းကျင်ကရှိမလို့ဒါအားလုံးကိုတောင်းဆိုလို့ရှိပါ
ပျက်စီးသွားတဲ့ယာယီစစ်ပေးဒုက္ခတဲ့စခန်းကိုပြန်ပြီးတိဆောက်နိုင်ဖို့လဲကြိုးစားနေကြပါတယ်။ဒါပေမဲ့ယာယီတဲ့ဆောက်လုပ်ဖို့အမိုးကလိုအပ်ချက်တွေလည်းရှိပါတယ်။ဒီလိုအပီလာရင်မှာမိုးကြီးလေကြီးကြတာကြောင့်မိုးရာသီကာလရောက်ရင်ဒုက္ခတဲ့တွေအတွက်ပိုပြီးဆိုးရင်စရာဖြစ်တယ်လို့ဘာသာရေးဆရာတော်ကပြောပါတယ်။
မောင်ဦးရဲ့ရောက်သေးတဲ့အခါမှာဒီလိုဖြစ်တဲ့ဆိုတော့မောရပြောက်လာတဲ့တော်လေးဒီသူရဲ့စတိဆောင်ကြီးရဲ့အတော်အင်းကြီးကိုတို့ကြောင်းကြရတော့ဖြစ်လာမယ်။နောက်ပြီးတော့သားနာရစ်ခါကလည်းတို့လေးခရခဲကြီးကဒီဆောင်ကလည်းဒုစင်တို့ပြေလို့မရတဲ့အခါမှာသားရကသားနာရစ်ခါကိုခဲလာမယ်။နောက်ပြီးတော့ဒီနေရင်ဒီစုံဖို့မောလီဝါကကြောက်ဒီပေါ်ပြီးမှသွားပါလာမလို့တော့ဒီခါမှာကြောင်းကြရတော့များလာမယ်လို့ယူဆတယ်
စီရင်ဆောင်ဒုက္ခတွေရဲ့မှာကလေးငယ်တွေအသက်ကြီးရင်သူတွေမတန်ဆွမ်းနေလဲအများပြပါဝင်ပါတယ်။ဥယျာဉ်ဆွန့်ပြီးတော့ဘေးလွယာပုံခိုနေရသူတွေအနေနဲ့ဒေသအလိုက်မိုးလေဝသသတင်းတွေနားဆင်ထားပြီးတော့မိုးရွာသွန်းမှုအခြေအနေကိုလိုက်ပြီးတော့သတိထားဖို့နဲ့ပြောင်းရွှေ့သင့်ရင်အမြင်ပြောင်းရွှေ့ဖို့ဒုက္ခတွေကိုအကူအညီပေးသူတွေကတိုက်တွန်းထားကြပါရဲ့ရှင်။